ဒီကနေ့1982ခုနှစ်မေလ3ရက်နေ့ညနေ 2:28 မိနစ်အချိန်မှာဘုန်းကြီးတို့ဒီတရားဝဲကြီးစပါတယ်တရားဝဲကျင်းပရာဌာနကတော့ကလေးမျိုးရွှေဘုံသာဓမ္မယုံကြီးအတွင်းမှာပါပဲတရားနာပရိသတ်များကတော့ဘုန်းကြီးတို့မြန်မာသူရင်သားရင်များဖြစ်ကြတဲ့ညီရင်အကိုများဖြစ်ကြတဲ့ခရိယံဘာသာဝင်များဗုဒ္ဓဘာသာဝင်များဖြစ်ကြပါတယ်ဒီတရားပွဲကိုဒီလိုကျင်းပရတဲ့အတွက်ဒီလိုပေါ်ပြောဝင်ရတဲ့အတွက်ဘုန်းကြီးကပထမဆုံးအနေနဲ့ခရိယံကလေးမျိုးနဲ့ခရိယံအသင်းတော်ကောင်းစီအသင်းဝင်6သင်းနဲ့တကွအသင်းဦးသည်ဦးဆောင်ဘုန်းတော်ကြီးများအသင်းဝင်ခရိယံဒဂါရကမညီရင်အကိုများကိုများစွာပဲကျေးဇူးလည်းတင်ပါတယ်ဝမ်းလည်းတာပါတယ်ထို့တူပဲဒီနေရာမွေချောချောမမောအဆင်ပြေပြေဖြစ်မြောက်အောင်ဆိုပြီးတော့ဝိုင်းဝန်းပြီးကုညီဆောင်ရွက်သေးကြတဲ့ကလေးမျိုးဗုဒ္ဓဘာသာများနဲ့တကွပါတီကောင်စီသာသနာရေးသူစည်းဌာနကပုဂ္ဂိုလ်များလို့ပါဘုန်းကြီးကဝမ်းမြောက်ကြောင်းယေရှုတင်ကြောင်းစကားပြောလို့ပါတယ်ဒီကနေ့ဟာဘုန်းကြီးတို့ခရိယံဘုန်းတော်ကြီးပြောသွားသလိုသူမြတ်ဆံပြားတဲ့တရားပွဲကြီးကိုကျင်းပရတဲ့နေ့ဖြစ်တဲ့အတွက်အင်မတန်ဝမ်းသာစရာကောင်းတယ်ဆိုတာဘုန်းကြီးတို့ပြိတ္တာအများသိကြတဲ့အတိုင်းပါပဲခရိယံဘုန်းတော်ကြီးမိတ်ကြသွားတဲ့အထက်မှာဒီလိုထူးမြတ်ဆံပြားတဲ့တရားပွဲကြီးကိုကလေးမျိုးနဲ့တမိုင်းမှာဒီအကျိန်ဟာပထမဆုံးအကျိန်ဖြစ်တဲ့အတွက်ဒီတရားပွဲကြီးဟာဖြင့်တမိုင်းဝင်တရားပွဲကြီးဖြစ်ပါတယ်လို့ပြောသွားတာဘုန်းကြီးကဝမ်းမြောက်စွာနဲ့မှတ်သားနာယူလိုက်ရပါတယ်သို့တော့လည်းဘုန်းကြီးသိမိသမျှတော့ဒီလိုဘာသာတစ်ခုကဘာသာတစ်ခုရဲ့သဘောတရားကိုနားလည်လို့တဲ့အတွက်သင်ဖိတ်ပြီးနာကြားတဲ့တရားပွဲဆိုတာဟာမြန်မာပြည်မှာရှိတာမရှိခဲ့ဘူးသေးဘူးလို့ဘုန်းကြီးသိနေရမြပြောရင်ပါတယ်ကလေးမျိုးနယ်ရင်မဟုတ်ပဲနဲ့မြန်မာတစ်ပြည်လုံးမှာပဲဒီအချိန်ဟာညီညီညွတ်ညွတ်စွတ်စွတ်စီစီစီစီယုံယုံစိတ်ပါလက်ပါနဲ့ ဘာသာတရားတစ်ခုရဲ့သဘောတရားကိုလေ့လာရအောင်သင်ပိတ်ပြီးတော့ကျင်းပတဲ့တရားပွဲကြီးဖြစ်တယ်လို့ခွန်ကြီးကယူဆပါတယ်။ကလေးမြို့နယ်တစ်ခုတဲတင်တာမဟုတ်ဘဲနဲ့မြန်မာတစ်ပြည်လုံးမှာပါဒီတရားပွဲဟာပထမဆုံးအကြိမ်တရားပွဲပဲလို့ခဏခွန်ကြီးတို့သွေးနိုင်ရင်ဖြစ်တဲ့ခရိယံဘုန်းတော်ကြီးမိန်ကြသွားတဲ့အတိုင်ထူးကြဆန်းကြတဲ့ဒီတရားပွဲဟာဖြစ်ရင်ကလေးမျိုးနယ်တင်ဒါမဟုတ်ခဲနဲ့မြန်မာတပြည်လုံးမှာပါသမိုင်းဝင်ရမယ်သမိုင်းတွင်ရရမယ်တရားပွဲလို့ဘုန်းကြီးကတော့ယူဆပါတယ်ရှင်းအခါကဘုန်းကြီးတို့မွေးဖွားတော်မမွေးဖွားခြင်းအခါတုန်းကမြန်မာပြည်ကျေအောင်လံတဝိုက်မှာရှိတဲ့ကျောက်ကွင်းဆိုတဲ့ရွာမှာခရိယာအယူအဆနဲ့ဗုဒ္ဓဘာသာအယူအဆနှီးနှောတဲ့ပွဲတစ်ခုဖြစ်ခဲ့ပါတယ်အဲ့ဒီပွဲဟာကတော့အခုပွဲနဲ့လုံးဝခြားနားပါတယ်ဘုရားခါကဖြစ်ခဲ့တဲ့ဤနောဘွယ်ကတော့ဘာသာတစ်ခုနဲ့တစ်ခုမိမိဘာသာကဘလို့ကောင်းတယ်သူတစ်ပါးဘာသာကဘလို့ချွေရင်းတယ်မှားတယ်လို့ရှင်ပြီးတော့ထောက်ပြတယ်ပြိုင်တဲ့ဘာသာပြိုင်ပွဲဖြစ်နေပါတယ်အဲ့လိုပွဲမျိုးကတော့မလိုလားအဘူးတို့ဘုန်းကြီးတို့ယူဆပါတယ်အခုဒီပွဲကတော့ဘာသာတစ်ခုရဲ့သဘောတရားကိုဘာသာတစ်ခုမှရှိတဲ့ဘာသာဝင်များကအမြင်ကျေကျေနဲ့တရားမှန်သမျှဟာလေ့လာတဲ့လိုက်စားတဲ့မှတ်ယူနာကြားတဲ့နယ်ဆိုတဲ့အမြင်ကျေတဲ့သဘောထားနဲ့လေ့လာဖို့ရာပင့်ဖိတ်ပြီးတော့နာကြားတဲ့တရားပွဲဖြစ်လို့မဟုတ်အခေါဏဘုန်းကြီးတို့သူရင်တိုင်းဖြစ်တဲ့ခရိယံဘုန်းတော်ကြီးမိတ်ကြားသွားတယ်လို့ထူးကြဆန်းကြတဲ့တရားပွဲလည်းဟုတ်ပါတယ်အမတန်လူလားအနှစ်တဲ့အတဲ့တရားပွဲလည်းဟုတ်ပါတယ်လို့ဘုန်းကြီးကပြောရင်ပါဘုန်းကြီးတို့ဤတော်နောင်နာဖြစ်ကြတဲ့သူရင်ပိုင်များဖြစ်ကြတဲ့ခရိယံဘုန်းတော်ကြီးများနဲ့ခရိယံဘာသာဝင်များကဘုရားဘာသာတရားကိုလေ့လာလိုက်စားတာဟာကြာကြမယ်မဟုတ်သေးပါဘူးတချို့လည်းပဲအခုမှစတာပဲဖြစ်ပါလိမ့်မယ်ဘုန်းကြီးကိုယ်တိုင်ကတော့ခရိယံဘာသာအပါအဝင်ဖြစ်တဲ့ဘာသာပေါင်းစုံကိုကိုရင်ဘဝ15နှစ်သားလောက်ကလေးကစပြီးတော့လေ့လာလိုက်စားခဲ့ပါတယ်ပထမလေးလာလိုက်စားခဲ့ရမှာတော့ကိုကအင်္ဂလိပ်ဘာသာမတတ်သေးတော့တခြားတခြားပုဂ္ဂိုလ်တွေမြန်မာဘာသာနဲ့ရေးသားထားတဲ့စာအုပ်တွေကိုဖတ်ရှုပြီးတော့လေ့လာလိုက်စားခဲ့ရပါတယ်။နောက်မိမိအင်္ဂလိပ်ဘာသာသင်ယူလို့မဟုတ်လို့ဖတ်နိုင်ပြုနိုင်နားလည်သဘောပေါက်နိုင်တဲ့အခါကျတော့ကိုယ်တိုင်မြန်ဘာသာပေါင်းများစွာအကြောင်းကိုရေးထားတဲ့စာအုပ်ပေါင်းများစွာကိုလေ့လာလိုက်စားပြီးတော့ဖတ်ရှုခဲ့ပါတယ်အထူးသဖြင့်ဆိုလို့ရှိရင်1955ခုနှစ်စီကဘုန်းကြီးရန်ကုန်မှနေစဉ်ကဒီကမှာဆိုလို့ရှိရင်ဘုန်းကြီးအသက်ဟာ25နှစ်လောက်ရှိပါလိမ့်မယ်နဲ့ဒူပါတယ်အဲဒီအချိန်ကသောကာကရိုးကုမ္ပဏီရဲ့တောင်မြတ်မှာရှေ့မှာရှိတဲ့ Baptist Church ကိုခေါင်းကြီးနေရင်သွားပြီးတော့အဲ့ဒီ Church ကသင်းအုပ်ခေါင်းကြီးဖြစ်တဲ့အမေရိကန်ခေါင်းကြီးထံမှာ Bible ကိုခေါင်းကြီးသွားပြီးတော့သင်ယူပါတယ်အင်္ဂလိပ် Bible ကျမ်းကိုသွားသင်ယူပါတယ် King James Edition ကိုခေါင်းကြီးမှတ်သားမိပါတယ်နေပေါင်းများစွာကြွားကြာသွားပါပြီရောဘုန်းကြီးဘာကြောင့်အဲ့ဒါလို့ဒီခါမှာဘုန်းကြီးဒီ church ကိုသွားပြီးတော့ဒီခါတော့ဥစဉ်ငယ်ပေါ့လေ ဘိုင်ဘယ်ကိုသင်ယူလေ့လာတဲ့အခါမှာနည်းနည်းအမြင်ချင်းနဲ့တချို့ဘုရားဘာသာတရားဓမ္မများဘုန်းကြီးများကအပြစ်တင်တာဘုန်းကြီးခံခဲ့ရပါတယ်။သို့တော်လည်းပဲဘုန်းကြီးဟာသွားမြဲသွားသင်ယူမြဲသင်ယူနာကြမြဲနာကြခဲ့ရတယ်။အဲ့ဒီမှာဘုန်းကြီးသင်ယူတဲ့အတွက်ဘုန်းကြီးမှာအကျိုးနှမျိုးရပါတယ်။နံပါတ်1ကဘိုင်ဘယ်လမ်းမှာလာတဲ့သဘောတရားတွေကိုအခြေခံကြကြနားလည်သဘောပေါက်တဲ့အကျိုးရပါတယ်။နံပါတ်2ကအင်္ဂလိပ်စကားပြောတတ်တဲ့အကျိုးရပါတယ်။သင်ပေးတဲ့ပုဂ္ဂိုလ်ကအမေရိကန်ဆိုတော့အင်္ဂလိပ်လိုသင်ပေးပါတယ်။ဘုန်းကြီးကလည်းအင်္ဂလိပ်လိုသင်ပေးပါလို့ပဲပြောပြီးတော့အင်္ဂလိပ်လိုပဲနားယူပါတယ်။မှတ်သားပါတယ်။ကိုမေးကျင်လာလည်းပဲဆွေးနွေးကျင်လာလည်းပဲအင်္ဂလိပ်ဘာသာနဲ့ပဲပြန်ပြီးမေးမြန်းဆွေးနွေးပါတယ်။အဲ့ဒီနေ့အချင်းအလေးချင်းရပြီးတော့အင်္ဂလိပ်စကားပြောတတ်တဲ့အခြေအနေအဲ့ဒီအချိန်ကလေးကစပြီးရခဲ့ပါတယ်။ဘာကြောင့်ဘုန်းကြီးဒီလိုဘာသာပေါင်းစုံကိုလေ့လာလိုက်သားတယ်လဲလို့ဆိုတော့အမြင်ကျင်းနေမှာဆိုလို့ကိုယ်ဘာသာတစ်ခုရဲ့အကြောင်းကိုသာသိပြီးတော့တခြားဘာသာတရားတွေရဲ့အကြောင်းမသိရင်ကိုယ်ဘာသာထဲမှာရှိနေတာလေးတွေပဲကောင်းကွက်လို့ထင်ပြီးတော့အမြင်ကျင်းနေမှဆိုလို့အဲဒါလို့လေ့လာလိုက်သားမိတဲ့အခါကျတော့ဘာသာတိုင်းဘာသာတိုင်းမှာကောင်းတဲ့အချက်တွေကပဲများတယ်မကောင်းတဲ့အချက်တွေဆိုတာမရှိတဲ့လောက်ပဲဆိုတာခွန်ကြီးတို့တွေ့ရတယ်အဲဒါလို့တွေ့တဲ့အခါကျတော့ဘာသာအလုံးအပေါ်မှာကြီးမျိုးစိတ်ထားနိုင်တယ်ဘာသာကောင်းဆောင်ရဲ့အပေါ်မှာကြီးမျိုးစိတ်ထားနိုင်တယ်အဲ့ဒီစိတ်ထားလဲဖြစ်ပေါ်လာပါတယ်ဒီနည်းအားဖြင့်ဘာသာရဲ့အယူဆအနေနဲ့အမြင်မကျင်းမဲနဲ့အမြင်ကျဲလာပြီးတော့ခံယူချက်လည်းပဲအမြင်ကျဲလာပါဒါကြောင့်မယ်ဘုန်းကြီးရဲ့အယူဆကလူတိုင်းလူတိုင်းဟာဘာသာအယူဝါဒများစွာကိုရှိသလောက်တတ်နိုင်လို့ရှိရင်လေ့လာလိုက်စားထားလို့ရှိရင်အကောင်းဆုံးပဲလို့ဘုန်းကြီးအနေနဲ့ဆိုလို့ရှိရင်ကွန်ပျူတာဝါဒတောင်းမှပဲဘုန်းကြီးလေ့လာလိုက်စားခဲ့ပါသို့တော့ဘုရားစီမားတော့တကြည်ခံပြီးသင်ယူခဲ့တာမဟုတ်ပါဘူးစာအုပ်လေးနာအုပ်လောက်ကိုဖတ်ပြီးလေ့လာလိုက်စားခဲ့တာများလည်းရှိပါတယ်ဆိုတာကအယူဝါဒတစ်ခုခုဆိုလို့ရှိရင်လေလာလိုက်စားတဲ့နယ်လို့ယူဆတဲ့အတွက်ဒီလိုလေလာလိုက်စားတာကိုဘုန်းကြီးပြောလိုပါဒါကြောင့်မယ်ဘုန်းကြီးပြီးခဲ့တဲ့လွန်ခဲ့တဲ့နှစ်ကနှွေမှာဘုန်းကြီးကြောင့်ကိုလာလာပြီးတော့ရှင်ပြုကြတဲ့ရှင်သာမဏေလေးတွေတရားတရားအထုတ်ကြတဲ့ကျောင်းသားလေးတွေသူတို့အတွက်အခြေခံအနေနဲ့လွယ်လွယ်ကူကူသင်ကြားရအောင်လို့ရည်ဝဲပြီးတော့အခြေရိုးဗုဒ္ဓဘာသာဆိုတဲ့စာအုပ်တော်ဘုန်းကြီးရေးထုတ်ပါတယ်အဲဒီစာအုပ်ကိုအဲဒီနှွေအမိသင်ကြားဖို့အမိဖြစ်နိုင်အောင်ဆိုပြီး၁၀ရက်နဲ့အပြည့်ရေးပြီးတော့ထုတ်လိုက်ပါတယ်အဲဒီစာအုပ်ထဲမှာဘုန်းကြီးတခြားစာအုပ်တွေနဲ့မတူတဲ့အချက်တခုဘုန်းကြီးထည့်ထားပါတယ်အခန်း17မှာဘာသာကြီး၅မျိုးရဲ့အခြေခံယုံကြည်ရက်နဲ့ဘာသာကြီး၅မျိုးဖြစ်ပေါ်လာပုံကိုခွန်ကြီးအဲ့ဒီမှာထည့်ပေးထားပါတယ်။ဘာကြောင့်လဲဆိုတော့ကလေးငယ်များငယ်စဉ်ကစပြီးတော့ဘာသာအယူဝါဒတပါးကိုလေ့လာလိုက်စားတဲ့နယ်ဆိုတော့စိတ်ရှိပြီးတော့လေ့လာလိုက်စားနိုင်တဲ့အခြေခံရအောင်လို့အဲ့လိုထည့်ပြီးတော့ရေးထားပါတယ်။အဲ့ဒီဘာသာကြီး၅မျိုးထဲမှာဘုန်းကြီးတို့တချို့ဒီကပုံကိုယ်တွေမကြဘူးတဲ့ဘာသာတောင်ပါပါတယ်။ဘယ်ဘာသာလဲလို့ဆိုတော့ဇိုရစတာဘာသာဆိုတာဒီကပုံကိုယ်တွေကြားဘူးတဲ့လူနည်းပါလိမ့်မယ်။ဒီမှာအဲ့ဒီမှာဘုန်းကြီးထိန်းလူဘာသာဇိုရစတာဘာသာဂျူးဘာသာခရိယန်ဘာသာဘုရားဘာသာဗုဒ္ဓဘာသာအစ္စလမ်ဘာသာအဲ့ဒီဘာသာတွေအကြောင်းအချင်းချင်းဘာသာတရားတွေဖြစ်ပေါ်လာကုန်တဲ့အခြေခံယုံကြည်ချက်တွေဘုန်းကြီးထည့်ပြီးတော့အဲ့ဒီမှာရေးပြထားပါတယ် စာဥပချမ်းမြေ့အခြေပြုဗုဒ္ဓဘာသာလို့နာမည်ပေးထားပါတယ်ဒါပေမဲ့ကြည့်တဲ့ပုဂ္ဂိုလ်များလက်မသွားအောင်လို့ခေါင်းကြီးကလူငယ်တင်လို့ရှေ့ကစကားလုံးလေးတတ်ပေးထားတယ်လူငယ်တယ်လို့စကားလုံးတတ်ပေးထားတယ်လည်းပဲအထက်ထဲမှာရေးထားတဲ့ဗုဒ္ဓဘာသာအကြောင်းအရာတွေကလူကြီးတွေတောင်မသိသေးတဲ့အကြောင်းအရာတွေများပါအဲ့ဒါကိုဒီကနေ့ခေါင်းကြီးတို့နောက်ကပ္ပယတကအဖြစ်ပါလာတဲ့ဥပရေအကျိုးဆောင်ဥမွေထွန်းကစာဥအစိတ်သူယူလာပါလေစာဥစိတ်ယူလာတော့လည်းပဲဒီကြလေးမြန်အဆင်းကြတော့အဲ့ဒီစာဥတို့ပြောက်လို့အခုထိမတွေ့ရဘူးတဲ့အလိုရှိသူများသိနိုင်ကြည့်နိုင်ရအောင်ဆိုပြီးတော့ညာဥမေထွန်းကယူလာတာပါဒီတော့ဘုန်းကြီးပြောရင်နာတာအခုပြောခဲ့တဲ့အတိုင်းပဲလူတိုင်းလူတိုင်းဟာမိမိရဲ့ဘာသာလေးကွက်ကွက်ကိုသာမလေးလာမလိုက်စားပဲနဲ့အခုခွန်ကြီးတို့ခရိယာညီတော်နောင်တော်များလို့တခြားတခြားဘာသာတရားတွေကိုလည်းပဲလေးလာလိုက်စားတဲ့အချင်းမိမိတို့ရဲ့ဘာသာရေးအသိဉာဏ်တိုးပွားဖို့ကြိုးစားနေတယ်ဘာသာတရားတိုင်းမှာလိုက်နာစရာကောင်းတဲ့အချက်တွေပြည့်နေတာပါပဲအဲ့ဒီကောင်းတဲ့အချက်တွေကိုမိမိယူပြီးသုံးမဲ့ဆိုလို့ရှိရင်မိအတွက်အကျိုးများဖို့ရည်ပါပဲ။ဒါကြောင့်မလို့လေးလာလိုက်စားတဲ့မှာလေ။အခုနသရိယံဘုန်းတော်ကြီးပြောသွားတဲ့အထက်မှာပါပါလေးတည်းလို့ဆိုတော့ဒီတရားပွဲဟာပထမဆုံးတရားပွဲပါပဲတဲ့။နောင်ခါမှာအကြောင်းညီညွတ်လို့ရှိရင်ထိန်းသူပါတာတရားပွဲနဲ့ပြင့်ဖိတ်ပြီးကျင့်ပခြင်းကျင့်ပရပါလိမ့်မယ်တဲ့။ဣသလံဘာသာတရားပွဲလည်းပဲပြင့်ဖိတ်ပြီးတော့ကျင့်ပခြင်းကျင့်ပရပါလိမ့်မယ်တဲ့အင်မတန်ကောင်းပါတယ်ဆွေးနွေးလာတော့အဲ့ဒါလို့တရားနာကြတာကဘုခီးရောက်တယ်လို့ခွန်ကြီးထင်ပါတယ်ဆွေးနွေးတယ်ဆိုလို့ရှိရင်တူးနဲ့တူးအခြေတင်ပြောနေတာနဲ့အချိန်ကုန်သွားပြီးတော့သိလို့တဲ့ဘာသာတရားရဲ့အရေးကြီးတဲ့အချက်အလက်တွေမသိလိုက်ရဘဲနဲ့လွတ်လွတ်သွားတတ်တာမျိုးဒါမျိုးရှိပါတယ်အဲ့ဒါလို့မဟုတ်ဘဲနဲ့အခုကလေးနားကြားတဲ့အခါကျတော့ဟောပြတဲ့ပုဂ္ဂိုလ်ကလည်းပဲတက်ဆိုင်ရာဘာသာတရားတွေကအရေးကြီးတဲ့အချက်အချို့ကိုပဲနားလည်နှိုင်လောက်တဲ့အချက်အချို့နဲ့အရေးကြီးတဲ့အချက်အချို့ကိုပဲရွေးချယ်ပြီးတော့ပြောသွားမှာဖြစ်တော့အချိန်နဲ့လူရင်းခရီးရောက်တယ်လို့ခေါင်းကြီးကယူဆပါတယ်ဒါဒီကနေ့တရားပွဲကျင်းပရမှာတရားပွဲကျင်းပပြင်ဖိတ်တဲ့ခရိယံကလေးညွန့်နယ်ခရိယံအသင်းတော်များကောင်းစီကပြင်ဖိတ်တဲ့စာမှာဒီလိုရေးထားပါတယ်တရားဆွေးနွေးရန်မဟုတ်ဘဲတရားနာယုံတက်တက်သာလို့ဒီလိုရေးထားပါတယ်။ Yeah ဘုန်းကြီးအဲ့ဒါသဘောကျပါတယ်။ဘာကြောင့်သဘောကျတယ်လဲလို့ဆိုတော့အခုနပြောတယ်လို့ဆွေးနွေးရင်အချိန်ကုန်ပြီးတော့ခီးမရောက်တတ်တာများလို့ဆိုတော့ဆွေးနွေးတာမဟုတ်ဘဲနဲ့တရားနာပြီးတဲ့အခါမှာတော့မိမိတို့စိတ်ထဲမှာမကြင်ညက်တဲ့အချက်ကလေးတွေတဏှာဖြစ်သေးတဲ့အချက်ကလေးတွေမရှင်းလင်းတဲ့အချက်ကလေးတွေတော့မေးမြန်းတာကတော့ဒါကောင်းပါတယ်။ဘုန်းကြီးတို့အရှိအနောက်နိုင်ငံတွေသွားပြီးတော့ဗုဒ္ဓတရားတော်ဖြန့်ချတဲ့အခါမှာလည်းပဲတရားတော်ဟောပြီးရင်ဟောပြီးတိုင်းဟောပြီးတိုင်းကိုင်းမေးလို့တဲ့မေးခွန်းများမေးကြပါလို့ဖွင့်ပြပါတယ်။အဲဖွင့်ပြတဲ့အခါမှာမေးလို့တဲ့မေးခွန်းတွေမေးကြပါတယ်။တစ်ကြိမ်နှစ်ကြိမ်တော့နှစ်ကြိမ်တော့ခေါင်းကြီးတို့နှုတ်နဲ့နေတာဖွင့်ပြပေးပါတယ်။ဘယ်မှာလဲလို့ဆိုတော့ဟဝိုင်းကျွန်းကဟိုနိုလူလူမျိုးဇင်ခေါင်းကြီးကျောင်းမှာအဲ့ဒီအခါမှာတရားပွဲကျင်းပစဉ်ကကျေးဇူးတော်ရှင်အဲ့ကမှာပဏိတမဟာစီဆရာတော်ဘုရားကြီးကတတိပဌာန်းတရားကိုမြန်မာလိုဟောပါတယ်။အဲ့ဒါကိုခေါင်းကြီးကအင်္ဂလိပ်လိုဘာသာပြန်ပေးရပါတယ်။အဲ့ဒီအချိန်မှာတရားပွဲပြီးတဲ့အခါမှာမေးခွန်းမေးကြပါမေးလို့မေးကြပါလို့ဆိုတော့အဲ့ဒါမှနှုတ်မေးခွန်းနေမေးပါတယ်အဲ့ဒီနှုတ်မေးခွန်းနေတဲ့က နိဗ္ဗာန်တစ်ခုဟာဆိုလို့ရှိရင်လည်းပဲဒီပရိသတ်သိရင်ကောင်းတဲ့မေဂွန်ဖြစ်တယ်လို့ထင်ပါတယ်အဲ့ဒါဘုန်းကြီးအချိန်ကြရင်တော့ဒီမေဂွန်ပြောပြပါအဲ့ဒီမှာနှုတ်မေဂွန်ဘုန်းကြီးတို့ခွင့်ပြုပေးပါတယ်နောက်တစ်ခါဆွစ်ဇာလန်ကြီးဇူရစ်မြို့ကဇူရစ်ယူနီဗာစီတီမှာဟောတဲ့တရားပွဲအဲ့ဒီမှာတော့ပြည်သူတော်ချင်းဆရာတော်ဘုရားကြီးက15မိနစ်လောက်ပဲမြန်မာလူဟောဘုန်းကြီးကအင်္ဂလိပ်လိုဘာသာပြန်နေသို့တော့လည်းဆွစ်ဇာလန်ဆိုတော့အင်္ဂလိပ်ဘာသာတတ်တဲ့လူကကျွမ်းကျင်ကျင်တတ်တဲ့လူကနေသေးများသောအဖြစ်ကဂျာမန်တတ်ကြတာများတယ်ဒီတော့ဆွစ်ဒကာတယောက်ကဒေါက်တာမီကိုဖရီဝါဆိုတာလားသူကဂျာမန်ဘာသာနဲ့ပြန်ပေးရဒီတော့တရားက30ဟောဖြစ်တော့အချိန်စားနေတာနဲ့ကြည့်ရချင်းဆရာတော်ဘုရားကြီးက15မိနစ်လောက်ပဲဟောပြီးတော့ပြီးတဲ့အခါကျတော့ကိုင်းဥစဏကပဲအင်္ဂလိပ်လိုဆက်ဟောပြီးတော့ဘုဒ္ဓဂါကယမန်လိုဘာသာပြန်လိုက်မယ်ဓမ္မပဲအချိန်ရမယ်ဆိုပြီးတော့ဘုန်းကြီးပဲအင်္ဂလိပ်လိုဟောသွားဘုဒ္ဓဂါကယမန်ဘာသာပြန်มาတယ်တရားဝပြီးတဲ့အခါကျတော့မေခွန်းမေးကြပါလို့ဆိုတဲ့အခါကျတော့ဒီအခါမှာလည်းပဲနှုတ်မေခွန်းနဲ့ပဲဘုန်းကြီးတို့ဖွင့်ပြခဲ့တယ်အဲ့ဒီအခါမှာတော့မိကွန်းလည်းတိတ်များများမမေးပါဘူးခေါင်းကြီးမှတ်မိလို့ဆိုလို့ရှိရင်3ခုပဲမေးတယ်အဲ့ဒီ3ခုပဲကလည်းပဲလက်တွေ့တရားအထောက်မှုနဲ့စတဲ့မိကွန်းနေပဲဖြစ်တယ်ကြံတဲ့နေရာတွေမှာတော့ခေါင်းကြီးကသူတို့မိကွန်းကြံနေသေးကြတာလဲတကြောက်ပြီးတော့တကယ်လို့ဒီမိကွန်းနေစိတ်အောင်ဖြေကြားဖို့ရအချိန်မရဒီတဲ့လည်းပဲသူတို့ဗာမေးလိုတယ်ဆိုတာသိလိုတာတကြောင်ဒါကြောင့်မေးခွန်းကိုစာရွက်နဲ့ရေးပြီးမေးကြပါလို့ခိုင်းတယ်အဲ့တော့စာရွက်နဲ့ရေးပြီးတော့မေးကြစာရွက်နဲ့ရေးမေးတဲ့အခါကျတော့ဘုန်းကြီးတို့ကတရားရောက်ကိုအဲ့ဒီမေးခွန်းဖတ်ခိုင်းဖတ်ခိုင်းပြီးတော့မှအဲ့ဒီမေးခွန်းကိုဘုန်းကြီးတို့ဖြေပါတယ်ညတရားဝတ်ပြီးတဲ့အခါကျတော့ဘုန်းကြီးလက်ဘုန်းကြီးတို့လက်ထဲမှာအဲ့ဒီမေးခွန်းနေကြံရက်ခဲ့ပါတယ်သူတို့မေးတဲ့မေးခွန်းတွေကတခါတရံတဝက်တောင်ဖြေဖို့ရအချိန်မလောက်ပါဘူးတဝက်ကြော်ကြော်ပဲဖြေဖို့ရမေးခွန်းတွေကြမ်းနေပါလေအဲ့ဒါပါလေခွန်ကြီးတို့ကမေးခွန်းတွေရလိုက်ပါလေရလိုက်တော့ဒီပရိသတ်ရဲ့စိတ်ထဲမှာဘာတွေသိလို့လဲဆိုတာခွန်ကြီးတို့နားလည်ရတယ်သိရတယ်အဲ့ဒါကြောင့်မလို့စာရွက်နဲ့ပဲမေးခိုင်းရတယ်အခုဒီမှာလည်းပဲခွန်ကြီးတို့မေးခွန်းမေးတာသဘောကျပါလေမိမိရောဗုဒ္ဓတရားနဲ့ပတ်သက်လို့ရှင်းလင်းစေမဲ့မေခွန်းဗုဒ္ဓတရားနဲ့ပတ်သက်လို့မိမိတော့မှအဋ္ဌဉာဏ်တိုးစေမဲ့မေခွန်းမျိုးကိုမေးကြပါမေးနိုင်ပါလေသို့တော့ဒီကနေ့လည်းမမေးပါနဲ့အောင်နောက်နေ့လည်းမမေးပါနဲ့အောင်တတိယနေ့မှနောက်ဆုံးနေ့မှမေးပါမိမိလည်းမေးလို့ရမေခွန်းကိုတော့အခုကနေ့လည်းအဲ့ဒါလည်းရေးထားနိုင်ပါလေရည်ထားပြတဲ့အခါကျတော့ခဏပြောတဲ့ခရိယံအသင်းတော်ကောင်းစီလက်ထဲအပ်ပြီးအဲ့ဒီကမေခွန်းစိစစ်ပြီးမှဘုန်းကြီးလက်ထဲထည့်ပါလိမ့်မယ်။အဲဘုန်းကြီးလက်ထဲရောက်ပြန်တဲ့အခါကျတော့လည်းဒီမေခွန်းကိုဘုန်းကြီးကကြည့်ပြီးတော့ဖြေဖို့တက်တဲ့မေခွန်းမှပဲဘုန်းကြီးဖြေပါမယ်။ဖြေဖို့မတက်တဲ့မေခွန်းကိုမဖြေပါဘူး။ဖြေဖို့တက်တဲ့မေခွန်းဖြေဖို့မတက်တဲ့မေခွန်းဆိုတာအငင်းပွားစရာဖြစ်မဲ့မေခွန်းမျိုးကိုဘုန်းကြီးမဖြေပါဘူး။အငင်းပွားစရာမဖြစ်မဲ့မေခွန်းမျိုးကမှပဲခွန်ကြီးဖြေပါမယ်။ဒါဒီပထမရဲ့ဒုတိယရဲ့မှာခွန်ကြီးသိတဲ့သိလိုက်တာလေးတွေကိုပြောပြသွားပါမယ်။တတိယရဲ့မှာခွန်ကြီးပြောလို့ဒါပုံသွားပြီဆိုရင်အဲ့ဒီတတိယရဲ့တစ်ချိန်လုံးမှာမေခွန်းအမေးအဖြေနေဖြစ်သွားပါလိမ့်မယ်။တကယ်လို့ခွန်ကြီးပြောလို့ဒါဟာတတိယရဲ့အထိမကောင်းသေးဘူးဆိုလို့ရှိရင်တတိယရက်ရက်တရားပွဲအချိန်တစ်ဝက်ကိုဟောလို့တဲ့တရားပြောလို့တဲ့တရားဆက်ဟောပြီးကြံတဲ့အချိန်တစ်ဝက်ကိုအမေကိုဖြေတဲ့မိန်းကိုဖြေတဲ့အပိုင်းဖြစ်ပါလိမ့်မယ်။အဲ့ဒီအတိုင်းဘုန်းကြီးတို့ဒီတရားပွဲကိုကျင်းပကြပါစို့။ဒါတခုအချိန်ကစပြီးတော့ဘုန်းကြီးတရားကိုဟောပါမယ်။အဲ့ဒီအခါကျတော့ဘာကစပြီးတော့ဘုန်းကြီးပြောလို့တယ်လို့ဆိုတော့ လူတိုင်းလူတိုင်းဟာဘာသာအယူဝါဒတွေယုံကြည်ကြကိုးကွယ်ကြစိတ်တက်ကြတယ်အဲဒါလို့ယုံကြည်ကိုးကွယ်စိတ်တက်တဲ့ရည်ရွယ်ချက်ကဘာလဲအဲ့ဒါဘုန်းကြီးတို့စဉ်းစားဖို့လိုပါတယ်သခတရားမှာတော့မိယောဖလာအယယုံကြည်ကိုးကွယ်နေတာရှိတယ်ရည်ရွယ်ချက်ဘာရောလို့မရှိဘူးသခတရားကြတော့လည်းပဲဝါဒနာပါလို့လေ့လာတဲ့သဘောနဲ့ဘာသာတရားယုံကြည်ကိုးကွယ်နေရတာရှိတယ်ရည်ရွယ်ချက်ကဘာရောလို့မဟုတ်ဘူးဘုန်းကြီးတို့ဗုဒ္ဓဘာသာထဲမှာတောင်တချို့ပုဂ္ဂိုလ်တွေကြောင်းနေဆောက်လူတယ်ယဟန်နေပြုယဟန်တကာတွေခံတယ်ဆွမ်းနေကတင်ငန်းနေကတဲ့ပစ္စည်းရှိလို့ဗုဒ္ဓဘာသာဆိုတာလူရတန်းရတယ်လို့ဆိုတာသိထားလို့ဒါကြောင့်လူတယ်တန်းတယ်တွေ့တယ်မွေးတယ်တွေ့တယ်တန်းတယ်သူ့စိတ်ထဲမှာဘာရွယ်ချက်မှမရှိဘူးအဲ့လိုပုံကမျိုးတွေရှိပါလားဒါကြောင့်မိမိတို့ဘာသာယူဝါဒတွေကိုကိုးကွယ်တဲ့ရည်ရွယ်ချက်ဟာဘာလဲကိုယ်ကိုယ်ကိုပြန်မေးတယ်မှာတယ်စိစစ်တယ်မှာတယ်ဘာသာယူဝါဒကိုကိုယ်ဝယ်တဲ့ရည်ရွယ်ချက်ဟာဘာလဲဆိုတာပေါ်လာမှအဲ့ဒီရည်ရွယ်ချက်ကိုဖြည့်စွမ်းနိုင်တဲ့အကျင့်လားဟာဘလို့အကျင့်လားမျိုးဖြစ်မလဲဘယ်လိုဘာသာယူဝါဒမျိုးဖြစ်မလဲဆိုတာမိမိကိုယ်တိုင်ဝေဖန်နိုင်တယ်ဖွဲ့ဝေနိုင်ဒီလိုမဟုတ်ခင်းနဲ့ညက်ကန်းလမ်းသွားတယ်လို့ဘယ်နေရာရဲ့လို့မှန်တာကျမရှိဘဲနဲ့ရန်သွားနေမယ်ဆိုလို့ရှိရင်မိမိတို့ကိုယ်ပဲတဲ့ယုံကြည်တဲ့ဘာသာအယူဝါဒကျင့်တဲ့အကျင့်လားဟာဘာလို့ဥပယ်နေတယ်ဆိုတာမသိတဲ့အခါကျတော့မှန်သလားမှားသလားလည်းပဲမပြောနိုင်ဘူး။ဒါကြောင့်ဘာသာအယူဝါဒတွေယုံကြည်ကိုယ်ပဲတာဟာရည်ရွယ်ချက်ပါလေ။အဲဒါပြီးလို့လို့ဒီကအဲ့ဒီကရည်ရွယ်ချက်ဘာလဲဆိုတော့မိကုံးကိုဘုန်းကြီးတို့သူရင်ပါရင်ဒကာရမတွေပုစိတ်ထဲရင်ကိုဖြေကြည့်ပါငါတို့ဘာသာအယူဝါဒတွေကိုယုံကြည်ကိုယ်ပဲစိတ်တနေတဲ့ရည်ရွယ်ချက်ကဘာလဲအဆုံးစွန်သောရည်ရွယ်ချက်အဲ့ဒါပုစိတ်ထဲရင်ကိုဖြေကြည့်ပါဖြေကြည့်ပြီးတဲ့အခါမှာဘုန်းကြီးကအလုံးသောလူများယုံကြည်ကိုးကွယ်တဲ့ရည်ရွယ်ချက်ဟာဘာပဲဆိုတာဘုန်းကြီးကပြောပြပါပြောပြတဲ့အခါကျတော့ဘုန်းကြီးပြောတဲ့ရည်ရွယ်ချက်နဲ့ဘုန်းကြီးတို့တရားနာပရိသတ်များကိုယ်စိတ်ထဲမှာရင်ကိုဖြေထားတဲ့ရည်ရွယ်ချက်နဲ့တူလားမတူလားဆိုတာတိုက်ဆိုင်ကြည့်ပါသာသာအယူဝါဒယုံကြည်ကိုယ်ပဲစိတ်တဲ့ရည်ရွယ်ချက်ဟာတခြားမဟုတ်ပါဘူးဆင်းရဲငြိမ်းချင်ချမ်းသာခြင်းလို့ပါပဲမဟုတ်ဘူးလားဆင်းရဲငြိမ်းချင်ချမ်းသာရေးဆိုတဲ့ရည်ရွယ်ချက်နဲ့ယုံကြည်စိတ်ကိုယ်ပဲကြတာမဟုတ်ဘူးလားဟုတ်ပါပါအဲကိုယ်စိတ်ထဲမှာကိုယ်ဖြေထားတဲ့အခြေနဲ့တိုက်ကြည့်ပါဆင်းရဲမငြိမ်းချင်ရင်ချမ်းသာမှုကိုမရချင်ရင်ဒုက္ခခံပြီးတော့ဒီကိစ္စထလုပ်ငန်းတွေဘာလို့လုပ်နေမလဲမဟုတ်ပြီဘူးလားမှန်ပါဗျာဆင်းရဲငြိမ်းချင်ချမ်းသာခြင်းလို့ဒါလည်းဒီကိစ္စထလုပ်ငန်းတွေကိုလုပ်နေကြတာမဟုတ်ဘူးလားဒါပဲဒီတော့အဲ့ဒါဟာဘာသာအယူဝါဒကိုယူဆတဲ့ပုဂ္ဂိုလ်တိုင်းယုံကြည်ကိုးကွယ်တဲ့ပုဂ္ဂိုလ်တိုင်းရဲ့ဒါရည်ရွယ်ချက်ပဲအဲ့ဒီဆင်းရဲငြိမ်းချမ်းချမ်းသာရေးကိုပဲမိမိတို့ဘာသာတရားဆိုင်ရာနိလန်းများနဲ့ရရှိအောင်ပြုစားနေကြတယ်ကျင့်ကြံနေကြတယ်လိုက်နာနေကြတယ်အားထုတ်နေကြတယ်မဟုတ်ပေဘူးလားမ
ှန်ပါ
ဗျာဒါပဲတခြားဘာမှမရှိဘူးဒီတော့အဲ့လိုဆိုလို့ရှိရင်ခွန်ကြီးတို့နည်းနည်းရှေ့တစ်ဆင့်တိုးပြီးစဉ်းစားကြဦးလို့ဘာသာယဝါဒကိုယုံကြည်စိတ်ကကိုးကွယ်တာဟာဆင်းရဲငြိမ်းလို့ချမ်းသာလို့ဆင်းရဲငြိမ်းရဲချမ်းသာရဲရည်ရွယ်ချက်နဲ့ ယုံကြည်စိတ်ကိုယ်ဝင်နေကြတယ်ဆိုတော့แกမိကွန်းတစ်ခုတစင်ထမေးကြစို့ဘာကြောင့်များဒီဘာသာအယူဝါဒတွေပေါ်ပေါက်လာရသလဲဘာသာအယူဝါဒတွေပေါ်ပေါက်လာလို့ယုံကြည်စိတ်ကိုယ်ဝင်ရတယ်ယုံကြည်စိတ်ကိုးကွယ်လို့ယုံကြည်စိတ်ကိုးကွယ်သူဘာသာဝင်နေဆိုတာဖြစ်လာရတယ်။ဒါအဲ့ဒီဘာသာဝါဒဟာဘာကြောင့်များလောကကြီးမှာပေါ်ပေါက်လာရသလဲ။မပေါ်ပေါက်ဖြစ်များနေလို့ရှိရင်ဘုံများကောင်းမလားပဲ။မေကွန်ဘာကြောင့်ဘာသာတရားတွေပေါ်ပေါက်လာရသလဲ။ကိုယ်ပါကိုယ်ချေးကြည့်ပါ။ဘာကြောင့်ဘာသာတရားတွေပေါ်ပေါက်လာရသလဲ။ဆက်ပြီးတော့ဘုန်းကြီးတို့ပြိတ္တာဖြေထားတဲ့စိတ်ထဲကအဖြေနဲ့ဘုန်းကြီးဖြေတဲ့အဖြေကိုတိုက်ကြည့်ပါ။ဘာသာတရားတွေပေါ်ပေါက်လာရတာဟာအကျောက်တရားကြောင့်ပေါ်ပေါက်လာကြရတာပဲအဲ့ဒါအဖြေပဲဘာသာတရားတွေပေါ်